Democratic Party ရဲ့တမရလောင် Hillary Clinton နဲ့ Republican တမရလောင် Donald Trump တို့ဘယ်သူကိုတမရအဖြစ်ရွေးချယ်မလဲဆိုတာကို American ပြည်သူတွေမဲပေးရွေးချယ်နေကြပြီဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့ရမှာတမရလောင်းနှစ်ယောက်ကြားချပြတဲ့မူဝါဒတွေရွေးကောက်ပွဲကတိတွေဟာတော်တော်လေးကွဲပြားခဲ့ပါတယ်ဒါကြောင့်တမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြတဲ့မြန်မာຫນွေဘွား American နိုင်ငံသားတွေအနေနဲ့ဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားရွေးချယ်ကြတယ်ဆိုတာကိုမတ်စုမြန်မုံကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ယောက်မြောက်တမရအဖြစ်ဒီမိုကရက်ဟီလရီကလင်တန်ကိုရွေးချယ်မှလား Republican Donald Trump ကိုရွေးချယ်မှလားဆိုတာအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်အခုအတန်လွှင့်နေခြင်းအထိအနောက်ဖက်ချမ်းပြည်နယ်တွေမှာမဲပေးနေကြဆဲဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမှာထူးခြားခဲ့တာကတမရလောင်းနှစ်ယောက်ကြားမှာချပြတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့မူဝါဒတွေဟာတော်တော်လေးကိုကွဲပြားခဲ့ပါတယ်အထူးသဖြင့်စီးပွားရေးဆိုင်ရာမူဝါဒ၊လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာစန့်ကျင်ဘက်သဘောထားတွေရှိနေတာကိုတွေ့ရပါတယ်။ဒီတော့အမေရိကန်နိုင်ငံသားတွေအနေနဲ့တမရကိုမဲပေးတဲ့နေရာမှာဘလို့အချက်တွေကိုအခြေခံရွေးချယ်ခဲ့ကြတယ်လဲဆိုတာသိရဖို့မဲပေးခဲ့တဲ့မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတချို့ကိုဆက်သွယ်မေးကြည့်ထားပါတယ်။တမရလောင်းနှစ်ယောက်လုံးမဲပေးခဲ့ကြပြီးတော့နှစ်ယောက်လုံးကလည်းရွေးကောက်ပွဲအောင်ပွဲခံဖို့ပြင်ဆင်ထားရာနယူးယောက်ပြည်နယ်နယူးယောက်မြို့ကကိုကျော်စီကိုပထမဆုံးအနေနဲ့ဒီရွေးကောက်ပွဲမှာမဲပေးတဲ့အတွေ့အကြုံကနေစပြီးတော့မေးထားပါဗျ
။ကျွန်တော်မနေ့ကတော့ဒီ Queens မှာသွားပြီးတော့မဲပေးခဲ့ပါတယ်။မဲပေးရလူတွေကများတယ်။မဲပေးရလူကျွန်တော်နေတဲ့နေရာကဒီ immigrant တွေများတော့mix ပေါ့နော်။အဖြူရောအမေရောအထူးသဖြင့် Asia လူတွေများတာပေါ့နော်။တွေ့တာတော့လူငယ်ပိုင်းလူလတ်ပိုင်းလူကြီးပိုင်းအကုန်စုံလာကြပါတယ်။
အခုဒီတစ်ခါဘသူ့ကိုတမရအဖြစ်ရွေးမယ်ဆိုတာကို့အတွက်ဆုံးဖြတ်ချက်ကလွယ်လွယ်ကူကူချလို့ရလားဘလို့အချက်တွေကိုအခြေခံပြီးတော့မှဒီတမရလောင်းရောမဲထည့်တယ်ဆိုတာမျိုးပြောပြပါရှင်
။ဒီတစ်ခါကရွေးရတာလွယ်တယ်အစင်လာရဆိုရင်ကျွန်တော်က Republican ကိုအမြဲတမ်းထောက်ခံခဲ့ဒါပေမဲ့ဒီ Republican ကဝန်ပြိုင်တဲ့ candidate ပေါ့နော်သူ့ကိုထောက်ခံဖို့အတွက်ဆိုတာဘလို့မှမဖြစ်နိုင်အဲ့တော့ဒီ Democrat က candidate ဖြစ်တဲ့ Hillary ကိုပဲကျွန်တော်မဲပေးခဲ့ဆုံးဖြတ်ချက်ကဘလို့ပုံမူတည်လဲဆိုရင်အတွေ့အကြုံပေါ့နော် Hillary ရဲ့အတွေ့အကြုံအပြစ်ကင်းတဲ့ဟိုနိုင်ငံရေးသမားတော့မဟုတ်ဘူးဒါပေမဲ့ဒီတိုင်းပြည်အတွက်ပို့ပြီးလမ်းကြောင်းမှန်တဲ့နေရာပို့ပို့ပြီးတော့ဟိုရှေ့ကိုသွားမဲ့လူဆိုသူပဲရှိတယ
်ညူးယောက်မြို့ကကိုကျော်စီလိုပဲ Hillary Clinton ရဲ့မူဝါဒတွေကိုသဘောကျလို့မဲပေးခဲ့သူနောက်တစ်ယောက်ကတော့ California ပြည်နယ် San Mateo မြို့ကမတ်ဆန္ဒရွှေပါ
ရောက်သွားတဲ့အချိန်ကတော့9နာရီလောက်ဖြစ်ပါတယ်ဒါမဲ့လည်းလူအများကြီးတော့မရှိဘူးဒါပေမဲ့ခဏဆောင်းရတယ် line စီဆောင်းရတယ်ဘာလို့ဆိုတော့ဟိုအသက်ကြီးတဲ့သူတွေက electronic system နဲ့ပေးတဲ့ဟာကိုကြွမ်းမှုဝင်တဲ့အတွက်ကြောင့်ပေါ့နော်မဲပေးဖို့ခဏလေးစောင့်ရတာတော့ရှိတယ်ပေါ့နော်တခြားတော့အခက်အခဲမရှိပါဘူ
းဒီနေ့မဲပေးတဲ့အခါမှာကိုရွေးချယ်တဲ့ဒီတမရလောင်းပေါ့နော်သူ့ကိုခက်ခက်ခက်ခက်ရွေးချယ်ရလားနောက်ပြီးတော့ဘလိုမျိုးအချက်တွေကြောင့်မို့လို့သူ့ကိုကမဲပေးဖို့ရွေးချယ်တယ်ဆိုတာလည်းသိပြရစေ
တမရလောင်းကိုရွေးချယ်ရအောင်မှာတိတ်တော့ခက်ခက်ခက်ခဲတော့မရှိပါဘူးကျွန်တော်ကတော့ Hillary Clinton ကိုမဲပေးတယ်ဘာလို့ဆိုတော့သူ့ရဲ့ policy တွေကကျွန်တော်immigrant အနေနဲ့ပုံပြီးတော့အဆင်ပြေလိမ့်မယ်ပြီးတဲ့ခါကျတော့သူ့ရဲ့ policy တွေဟိုကြိုက်တဲ့အတွက်ပို့နော်အဲဒါကြောင့်မလို့ Hillary Clinton ဝယ်တမရအနေနဲ့မဲပေးခဲ့တာပဲအဲဒါပြင်အဓိကတော့သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Donald Trump ရဲ့ policy တွေကဟိုနည်းနည်းလေးအစွန်းရောက်မှုလေးတွေရှိနေတယ်လို့လည်းမြင်မိတဲ့အတွက်ကြောင့်ပြီးတဲ့ခါကျတော့ဒီ foreign policy တွေကလည်းဒီခါလေးကျတော့ဟိုသူပြောသလိုမလွယ်ဘူးပေါ့နော်တကယ်တမ်းကျတော့ဟိုအလုပ်တွေကိုပြန်ပြီးတော့ဒီမှာပြန်ယူဖို့ဆိုတာကလည်းအမှန်တကယ်ကတော့လေကူတဲ့ကိစ္စတော့မဟုတ်ပါဘူးအချိန်အတိုင်းတာတစ်ခုကိုယူပြီးလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်ပေါ့နော် Hillary Clinton မှာလည်းဒီအလုပ်သမားရေးရာအပိုင်းပေါ့နော်ပြီးတော့ခါဟိုအလုပ်တွေဟိုပြန်ပြီးတော့ဒီနိုင်ငံမှာပြန်ပြီးတော့ဖြစ်ဖို့ရန်အတွက်လှုပ်ဆောင်တဲ့အရေးပိုင်းမှာသူ့အနေနဲ့လည်းသူ့ရဲ့ policy တွေနဲ့လည်းလှုပ်ဆောင်နိုင်တယ်လို့ကြွယုံကြည်ရတဲ့တော့ Hillary Clinton ကိုဖုတ်ခဲ့တာဖြစ်ပါတယ်လို့ဒါပြင်ကအဓိကနောက်တစ်ခုကတော့အဖြူအမဲအရှိန်တော့အလိုမျိုးမခွဲခြားပဲနဲ့ပေါ့တန်းတူဆက်ဆံတဲ့နေရာမှာလည်း Hillary Clinton ကပို့ပြီးတော့လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်တဲ့အတွက်ကြောင့် Hillary Clinton ကိုမဲပေးခဲ့ခြင်းဖြစ်ပါတယ်
။ American ဟာအလုပ်စူးစမ်းသူတိုင်းအကျိုးခံစား권ရှိတဲ့နိုင်ငံဖြစ်ရမယ်လို့ Hillary Clinton ကသူ့ရဲ့မဲဆွယ်ပွဲတွေမှာပြောခဲ့ပါတယ်။ Donald Trump ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဒုက္ခတွေတွေကိုလက်ခံမှာမဟုတ်ဘူး။ American နဲ့ Mexico နယ်စပ်မှာတရားမဝင်လူတွေဝင်မလာနိုင်အောင်လို့တတိုင်းဆောင်မယ်လို့ပြောခဲ့တာပါ။ဒီလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာပိုင်းမှာတော်တော်လေးကိုမူကွဲခဲ့တဲ့အချက်ကအမေရိကန်မှာလာရောက်အခြေချနေထိုင်ကြသူမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာတက်ရောက်မှုရှိခဲ့ပါတယ်။ Illinois ပြည်နယ်ရှီကာဂိုမြို့မှာ၄နာရီလောက်ကြာအောင်လို့တန်းစီဆောင်ပြီးမဲပေးခဲ့တဲ့ကိုအောင်မြတ်မျိုးအတွက်ကဒီအချက်ကအဓိကဖြစ်တယ်လို့အခုလိုပြောပါတယ်။
ကျွန်တ
ကျွန်တော်ကဗမာပြည်ရောက်လာတဲ့အတိတမတော်ချင်းမဲပေးခွင့်ရခဲ့တာပါကျွန်တော်ကတော့ဟိုဟီလာရီကလင်တန်ကိုရွေးချယ်ပြီးမဲပေးခဲ့ပါတယ်ဘာလို့လဲဆိုတော့တခြားနိုင်ငံလာပြီးတော့အခြေချတဲ့လူတယောက်အနေနဲ့လာခဲ့တဲ့အခါမှာရောက်ခါစားတော့ကဒီအလောက်ရဖို့တော့ပညာရသိမရဖို့တော့အကုန်လုံးဒီတိုင်းပြည်ရဲ့ဥပဒေတခြားနိုင်ငံလာပြီးအခြေချတဲ့လူတွေအတွက်ဥပဒေတွေကောင်းလို့ကျွန်တော်ဒီနေရာကိုတခုရောက်ခဲ့တာလေဆိုအဲ့ဒီဥပဒေတွေကိုကောင်းလို့ဂရီးပေးထားတဲ့ဟီလာရီကလင်တန်ကိုပဲကျွန်တော်မဲပေးခဲ့ပါတယ်။ဘာလို့လဲဆိုနောက်လာမဲ့တခြားနိုင်ငံလာမဲ့အီမီဂရန့်တွေလည်းဒီလိုမျိုးဥပဒေအကြောင်းပဲပို့ပြီးတော့ကောင်းတင်မယ်လို့ကျွန်တော်ထင်ပါတယ်
။လက်ရှိသမ္မတဘရက်အိုဘားမားတက်လာချိန်2008ခုနှစ်ဟာအမေရိကန်မှာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရချိန်ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာတော့စီးပွားရေးဟာပြန်လည်တိုးတက်ကောင်းမွန်လာတဲ့အခြေအနေကိုရောက်နေပါပြီ။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူသာတမရဖြစ်လာခဲ့ရင်စီးပွားရေးကျဆင်းမှုဒဏ်ကိုခံရသူတွေအတွက်အလုတ်အကင်တွေဖန်တီးပေးမယ်။တရုတ်နိုင်ငံလိုအလုတ်သမားကတက်တာတဲ့နိုင်ငံတွေဆီရောက်နေတဲ့အမေရိကန်စီးပွားရေးတွေနိုင်ငံထဲပြန်ရအောင်လုပ်ပေးမယ်လို့ကတိပြုထားပါတယ်။ဒီကတိအပြင် IS စစ်သွေးကြွတွေကိုအမြင့်ပြတ်အောင်ရှင်းမယ်လို့ Trump ရဲ့ပြောကြားချက်ကိုသဘောကျတဲ့အတွက် Trump ကိုရွေးချယ်ခဲ့သူတွေကတယောက်ကတော့ Nevada ပြည်နယ် Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ
်။မဲပေးဖို့စဉ်းစားတဲ့အခါကျတော့ Hillary Clinton ရောDonald Trump ရောနှစ်ယောက်စလုံးကိုတော့ကျွန်တော်ကကိုယ်ရင်တော့မဲပေးခဲ့ရသလိုတန်ငိမ့်မိလို့တော့ကျွန်တော်မတွက်ပါဘူး။ဘာလို့ဆိုတော့ Hillary Clinton အနေနဲ့ကလည်းနည်းနည်းလေးခပ်ပြော့ပြော့လေးသူ့ရဲ့လွန်ခဲ့တဲ့ချစ်နှစ်ကလေးကသူ့ကိုလိလာကြည့်ရတော့သူပြပတ်သားသားသိမရှိပါဘူး။နည်းနည်းပြော့တယ်။ Donald Trump ကျတော့သူ့ဟာလေးနဲ့သူတက်လာတယ်။သူကတော့အရင်ကတည်းကသူက model lady နဲ့ဗာလေးနဲ့သူ့ရဲ့ကိုယ်ကိုယ်ရာကိစ္စလေးတော့ရှိတာပေါ့။ဒါပေမဲ့ကျွန်တော်တွက်ကြည့်တဲ့အခါကျတော့ Democrat ရှင်းနှစ်ပြီးတဲ့အချိန်မှာအပြောင်းလဲလေးကိုလည်းတကယ်လည်းလိုချင်ပါတယ်။နောက်တစ်ချက်ကISO အပြတ်နေနေမယ်ဆိုတဲ့ကိစ္စရယ်။နောက်ပြီးတော့တိုင်းပြည်ကိုပြန်ပြီးချမ်းသာအောင်လုပ်မယ်ဆိုတဲ့ကိစ္စရယ်။အဲ့ဒီအဓိကနှစ်ချက်နဲ့ကျွန်တော်ကပြန်ပြီးတော့ရွေးလိုက်တဲ့အခါကျတော့ကျွန်တော် Donald Trump ကိုပဲကျွန်တော်မဲပေးခဲ့ပါတယ်
။ကမ္ဘာမှာဩစာအရှိန်အဝါအကြီးဆုံးနိုင်ငံဖြစ်တဲ့ American နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာတိတ်ကိုအရေးကြီးပါတယ်။မဲဆွဲစည်းရုံးမှုတွေအတွင်းနိုင်ငံသားရေးဝန်ကြီးဟောင်းတစ်ယောက်ဖြစ်တဲ့ Hillary Clinton ဘက်ကသူကျင့်သုံးနိုင်တဲ့နိုင်ငံသားရဲ့မူဝါဒတွေအကြောင်းရှင်းပြတာမျိုးရှိခဲ့ပေမဲ့ Donald Trump အနေနဲ့ကတော့ပြက်ပြက်သားသားပြောထားတာမျိုးမရှိပါဘူး။ California ပြည်နယ် Orange County ကနေမဲပေးခဲ့တဲ့ကိုညင်ညီကသူသမ္မတရွေးချယ်တဲ့နေရာမှာဒီကိစ္စကိုအဓိကစဉ်းစားခဲ့တယ်လို့ပြောပါတယ်
။ Candidate ကတော့ကျွန်တော်ကတော့ Hillary Clinton နဲ့ရွေးလိုက်တယ်ဘာဖြစ်လို့ဆိုတော့အဓိကတော့သူ့ကိုအရန်ကြိုက်လို့တော့မဟုတ်ဘူး။ဒါပေမဲ့ Donald Trump နဲ့ဆိုင်တော့သူကပို့ပြီးတော့ဟိုအသိဉာဏ်ရှိရလို့ထင်တာပဲလေ။အဲ့ဒါဆိုတော့သူမှနောက်ပြီးတော့နိုင်ငံရေးနဲ့လည်းပတ်သက်ပြီးသူကပို့ပြီးတော့ဝါရင်းနဲ့ဆိုတော့အမားလို့ဖို့နဲတယ်လို့ကျွန်တော်ဆုံးဖြတ်ပြီးတော့ပေးတာပါ
ဟုတ်တခြားဒီနိုင်ငံရေးပြင်ကိုနဲ့ဓာတ်ရိုက်ပတ်သက်နိုင်တဲ့ဘယ်လိုကိစ္စမျိုးတွေပေါ်မှာရောစဉ်းစားလဲ
တခြားစဉ်းစားတဲ့အကြောင်းကတော့ Donald Trump တက်လို့ရှိရင်ဒီတိုင်းပြည်တိုင်းပြည်တွေနဲ့ဆက်ဆံရေးပေါ့နော်မပြေမှာသိုးရင်တော့တခုပဲအဲ့ဒါကတော့ Hillary Clinton နဲ့ဆိုလို့ရှိရင်ပို့ပြီးတော့အဆင်ပြေမှာပေါ့နော်ဘာဖြစ်လို့ဆိုတော့သူကတိုင်းပြည်တိုင်းပြည်နဲ့ငွေရလည်းဆက်သွဲချီထားမှုတဲ့လူဆိုတော့ဟိုစားအတိုင်းပြည်အတွက်ပြဿနာဖြစ်ပြမရှိပါဘူးအဲဒါကြောင့်မလို့ပ
ါအခုကြားခဲ့ရတာကတော့ American သမ္မတရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့မြန်မာနယ်ပွား American နိုင်ငံသားတချို့ရဲ့သဘောထားတွေဖြစ်ပါတယ်မကြာခင်နိုင်ပိုင်းအတွင်းမှာဘသူကသမ္မတအဖြစ်အနိုင်ရတယ်ဆိုတာအဖြစ်ထွက်လာတော့မှဖြစ်တဲ့အတွက်သမိုင်းဝင်ပထမဆုံးအမျိုးသမီးသမ္မတတယောက်ဖြစ်လာမလားနိုင်ငံရေးနောက်ခံမရှိတဲ့စီးပွားရေးသမားကြီးကသမ္မတဖြစ်လာမလားဆိုတာသိရတော့မှဖြစ်ပါတယ်ရှင်